ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကိုနောက်ထပ်၅နှစ်သက်တမ်းတောင်းယူဖို့ထွေထွေညီလာခံကအတည်ပြုလိုက်ပါတယ်။တွင်မှုချုပ်ကတော့တမိုင်းတစ်လျှောက်အရေးကြီးတဲ့ကာလမျိုးမှာကြီးမားတဲ့တာဝန်တွေကိုအနှင်းခံရတဲ့အတွက်ဂုဏ်ယူရတဲ့အကြောင်းပြောကြားခဲ့တာပါ။
We are at the crossroads with consequential choices before us. It can go either way, breakdown or breakthrough.
နောက်ဆက်တွဲအကျိုးဆက်တွေကျင်းဝမယ့်ရွေးချယ်မှုတွေနဲ့အတူကျွန်တော်တို့ကလမ်းဆောင်လမ်းကမှာရောက်နေကြတာပါ။အချက်တဲတန်တရားထဲမှာပဲတဝဲလဲလဲဖြစ်နေမဲ့ပြိုလဲပျက်စီးတဲ့လမ်းကြောင်းကိုဥတီနိုင်လို့အားလုံးအတွက်ပုံမတန်ရှင်းပြီးဘေးကင်းလုံခြုံတဲ့တာယာတဲ့အနာဂတ်ကိုဥတီမဲ့အပြောင်းလဲတွေလည်းဖြစ်လာနိုင်ပါတယ်။ကျွန်တော်အနေနဲ့ကတော့အပြောင်းလဲတွေဖြစ်လာအောင်အစွမ်းကုန်တွန်းအားပေးသွားမှာဖြစ်ပါတယ်လို့တွင်မှုချုပ်ဂူတာရက်စ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာတောက်ချန်လေးကနောက်တစ်ချိန်တာဝန်တက်တန်းလက်ခံရယူတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုသွားတာပါကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေအားလုံးပေါ်ညီညွတ်ညီမျှဆက်ဆံသွားမှာဖြစ်တယ်လို့နိုင်ငံတွေကယုံကြည်မှုတွေကိုမြေတော်မြောက်ပေးဖို့လဲကတိပြုခဲ့တယ်လို့မဖြစ်နိုင်ဘူးလို့ယူဆထားတဲ့ကိစ္စတွေဖြစ်လာအောင်ဥဆောင်ကြိုးပမ်းမှာဖြစ်ကြောင်းလဲပြောဆိုသွားပါတယ်တွင်မှုချုပ်ကနောက်ထပ်တာဝန်ပေးရဖို့ကုလသမဂ္ဂမှာဩဇာရှိဝင်ကြီးမားတဲ့လူညွန်ရေးကောင်စီကဇွန်လ၈ရက်နေ့ကပဲထောက်ခံမှုပေးထားတာပါတွင်မှုချုပ်ကိုဆက်လက်တာဝန်ပေးဖို့တင်းကျပ်ညွတ်ထဲထောက်ခံခဲ့ကြတာဖြစ်ကြောင်းလဲလူညွန်ရေးကောင်စီရဲ့အလဲကျဥက္ကဋ္ဌအက်စတိုနီးယားနိုင်ငံကကုလသမဂ္ဂဆိုင်ရာတာဝန်ကြီးစပန်ယာဂျင်ဆန်ကအထွေထွေညီလာခံကိုပြောဆိုထားတာဖြစ်ပါတယ်